တာနက်ကိုစိတ်ချလက်ချသုံးနိုင်ကြအောင်နဲ့ Google ကတော့ Internet လုံခြုံရေးအတွက်အဓိကဆောက်လုပ်နေပြီကိုသားညုံရေ
ကောင်းတော့ဗျာမဟုတ်လို့ရှိရင် Internet သုံးတဲ့ခါတိုင်းမှာစိတ်မချရလားဆိုပြီးတော့စိတ်ထဲမှာထစ်နေရတယ်အခုခေတ်ကဘယ်သူကဘယ်သူကိုထောက်လန်းနေမှန်းမှမသိနိုင်တာ
အဲ့ဒါကြောင့် Google က Project Zero ဆိုတဲ့အဖွဲ့ကိုဖွဲ့လိုက်တယ်လေ Internet လုံခြုံရေးဘိုင်းနဲ့ပတ်သက်လို့ရှိရင်ဒီနာမည်ကြီးတဲ့ပညာရှင်သုတေသီတွေပါတယ်နောက်လူသိများတဲ့ Hacker George Hodgson ပါသေးတယ်သူတို့ဖွဲ့ရဒီ software hardware တွေကိုလိုက်ရှာမှာတဲ့မတမာသူတွေရပဲကိုယ့်ရဲ့အချက်အလက်တွေကိုခိုးနေပြီလားအစိုးရတွေကခိုင်းထားတဲ့သူတွေရပဲကိုယ့်ကိုထောက်လှမ်းနေသလားဆိုတဲ့စိုးရိမ်မှုမျိုးမရှိဘဲနဲ့ internet ကိုစိတ်ချလက်ချသုံးနိုင်ကြဖို့အတွက်လို့ Google company ရဲ့လုံခြုံရေးပိုင်းဆိုင်ရာအကြီးအကဲ Chris Evans ကသူ့ရဲ့ blog မှာရေးထားတယ်လေ
Project Zero ဖွဲ့က software ရဲ့ hardware တွေကိုလိုက်ရှာမယ်ဆိုတော့ Google ရဲ့ software တွေကိုလိုက်စစ်မှာမျိုးလားဗျ
Google တခုတည်းရဲ့ software တွေမဟုတ်ပါဘူးဒီ internet သုံးတဲ့သူတွေအသုံးများတဲ့ software အားလုံးကိုသူတို့ကလိုက်စစ်မှာပါဘယ် software မှာဘယ်လိုမျိုး hardware တွေရှိနေတယ်လဲဆိုတာကို project zero အဖွဲ့ကအချိန်ပြည့်အသေးအချာစောင့်ကြည့်နေမှာတဲ့ software တွေမှာဖြစ်နေတဲ့ hardware တွေကိုအခွင့်အကောင်းယူပြီးတော့မှစောစောကပြောသလိုပဲမတမာတဲ့သူတွေနောက်အစိုးရကခိုင်းထားတဲ့သူတွေက computer တွေထဲကိုခိုးဝင်ပြီးတော့မှကိုယ့်ရဲ့အချက်အလက်တွေကိုခိုးတာတို့ကိုကဘယ်သူတွေနဲ့ဆက်သွယ်နေတယ်လဲဆိုတာကိုစောင့်ကြည့်ထောက်လှမ်းတာတို့လုပ်ကြတယ်တဲ့အဲ့လိုလုံနေတာတွေရတန်းကနေချက်သွားအောင်လို့သူတို့ကလုပ်တာဖြစ်တယ်ဆိုပြီးတော့ Chris Evans ကပြောပါတယ်
။ Internet ဆက်သွယ်မှုကနေတဆင့်အစိုးရတွေကစုံစမ်းထောက်လှမ်းနေဆိုတဲ့သတင်းတွေကလည်းကျွန်တော်တို့သတင်းတွေထဲမှာခဏခဏပါနေတာမဟုတ်လားဗျ။ဒီနိုင်ငံရဲ့လုံခြုံရေးအတွက်တကယ့်ကိုလိုအပ်တယ်ဆိုလို့ရှိရင် Internet လုံခြုံရေး hardware တွေကိုအသုံးချပြီးတော့ထောက်လှမ်းခွင့်ကိုသမ္မတ Barack Obama ကချွင်းချက်ပေးထားတယ်လို့ဒီ New York Times သတင်းစာကြီးမှာတော့မှရေးခဲ့သေးတယ်မဟုတ်လားဗျ။
Washington DC ကနိုင်ငံရေးအတိုင်းဝိုင်းကြားမှာအဖက်များတဲ့ဒီ Huffington Post online သတင်း website မှာတော့အခုလိုမျိုး Google က Project Zero အဖွဲ့ကိုဖွဲ့လိုက်တာက American အမျိုးသားလုံခြုံရေး agency NSA နဲ့တရုတ်က hacker တွေကြောင့်ဖြစ်ကောင်းဖြစ်မယ်လို့ကိုရေးတာပဲအစစ်မြစ် online သခိုး hacker တွေဆိုရင် software တွေရဲ့အားနည်းချက်တွေကိုအသုံးချပြီးတော့မှလူအခွင့်အရေးလှုပ်ရှားသူတွေအပေါ်ကိုထောက်လှမ်းတာတို့ကုမ္ပဏီကြီးတွေမှာသုံးတဲ့ computer တွေထဲကိုခိုးဝင်ပြီးတော့ကုန်သွယ်ရေးဆိုင်ရာလျှို့ဝှက်ချက်တွေကိုခိုးတာတို့လုပ်တယ်လို့ Chris Evans ကပြောတာကိုလည်းကိုကဖော်ပြထားပါတယ်အဲ့ဒါမျိုးတရုတ်အစိုးရကလုပ်တယ်လို့ American ဘက်ကအမဲဆွဆွဲနေတယ်မလား
Wall Street Journal ရဲ့ blog မှာလည်းအဲ့ဒါကိုပဲရေးထားတယ်ဗျဒီ2009ခုနှစ်တုန်းက Aurora ဆိုတဲ့ဘဲကမှမသိတဲ့အဖွဲ့တစ်ခုကနေပြီးတော့ Google ရဲ့ Gmail server တွေကိုဖောက်ပြီးတော့ Gmail သုံးသူတချို့ရဲ့ချက်လက်တွေကိုခိုးယူသွားတယ်တဲ့အဲဒီတုန်းကတော့ဒီ Google ကုမ္ပဏီကဒါဟာတရုတ်လူခွင့်လှုပ်ရှားသူတွေကိုပိတ်မှတ်ထားပြီးတော့ထောက်လန်းပုံရတယ်လို့ပြောခဲ့တဲ့အကြောင်း Wall Street Journal ရဲ့ blog မှာရေးထားပါတယ
်အစိုးရတွေကပဲဖြစ်ဖြစ်ကုမ္ပဏီတွေကပဲဖြစ်ဖြစ်ဒီ cyber မတမာသူတွေကပဲဖြစ်ဖြစ် internet ထဲကနေပြီးတော့ခိုးယူတဲ့အချက်အလက်တွေကိုပြန်ဝယ်ရတာဈေးကလည်းမသေးဘူးနော်ဒီခိုးထားတဲ့သူတွေကအချက်အလက်တွေကိုပြန်ရောင်းလို့ရှိရင်ဒေါ်လာတောင်းချီကနေပြီးတော့သိမ်းသန်းချီအထိရတယ်ဆိုပဲ The Guardian သတင်းစာကြီးရဲ့စောင်းပါးထဲမှာရေးထားတဲ့အတိုင်းဆိုရင်တော့ဒီ internet လုံခြုံရေးလောကမှာ zero day လို့ခေါ်ကြတဲ့အရင်တော့လုံးဝသိမထားဘူးတဲ့ဒီ software hardware တွေကိုအစိုးရ agency တွေနဲ့လုံခြုံရေးဆိုင်ရာအဖွဲ့တွေကိုရောင်းတာတခုကို Starling ပေါင်းသိမ်းချရတယ်ဆိုပဲအဲ့လိုမျိုးရောင်းမှုတဲ့သူတွေကပြောပြတယ်တဲ့
တကယ်တော့ဒီ IT company တွေကလည်းသူတို့ရဲ့ company တွေက software တွေမှာဘာတွေ hardware ရှိလဲဘာတွေလိုအပ်နေလဲဆိုတာကိုအမြဲစောင့်ကြည့်နေကြတာပဲမဟုတ်ဘူးလားဗ
ျစောင့်ကြည့်တယ်လေ Google Facebook Microsoft စတဲ့ company ကြီးတော်တော်များများကတော့အမြဲတမ်းကိုစောင့်ကြည့်ပြီးတော့ဒီလိုအပ်ရင်လိုအပ်တယ်လို့ software update တွေလုပ်ခိုင်းနေမလားGoogle ဆိုသူ့ရဲ့ software တွေမှာ hardware တွေရှိနေတယ်ဆိုတာကိုသတင်းပေးနိုင်တဲ့သူကို $2,000 အထိကိုပေးတာလို့ Huffington Post ထဲမှာရေးထားတယ်ရှင့
်အခုဒီ Project Zero ဖွဲ့ကရောဒီ software တွေမှာလိုအပ်ချက်တွေရှိနေတယ်ဆိုတာသိရင်ရောဘာလုပ်မှာလဲဗျသူတို့ကဝင်ပြီးတော့ပြင်ပေးမှာမြို့လား
သူတို့ကတော့ဝင်ပြင်မပေးပါဘူးအရင်တခါမှမတွေ့ဘူးတဲ့ hardware တွေကိုတွေ့ပြီဆိုလို့ရှိရင်အဲ့ဒီ software နဲ့ပတ်သက်နေတဲ့ company ကိုအကြောင်းကြားမယ်တဲ့ခင်ဗျားတို့ software ကို virus တွေ bug တွေဝင်နိုင်တဲ့ပြင်ဖို့လိုနေပြီလို့ပြောပြီးတော့မှဒီရပ်ပေါင်း60ကနေပြီးတော့90အထိပြင်ဖို့အချိန်ပေးမယ်တဲ့ဒီပြင်ပြီးသွားတဲ့အချိန်လောက်ကြတော့မှဘယ် software မှဘယ်လိုမျိုး hardware တွေတွေ့တယ်ရှိတယ်ဆိုတာကိုလူသိရှင်ကြားထုတ်ပြောမှဖြစ်တယ်လို့ Google ကပြောပါတယ် Project Zero အဖွဲ့ရသုတေသီတွေကအခုလိုမျိုးပြင်ဆင်ဖို့လိုနေတဲ့ software လိုအပ်ချက်တွေကိုလိုက်ရှာမှမဟုတ်ပါဘူးတဲ့အဲ့လိုမျိုး hardware တွေကိုသုံးပြီးတော့မှhacker တွေက internet ကနေပြီးတော့ဘလို့တိုက်ခိုက်မှုတွေလုပ်တယ်လဲတိုက်ခိုက်ခံရမှုနည်းအောင်လို့ဘလို့လုပ်မလဲဆိုတာကိုလည်းလေ့လာရှာဖွေမှာပါလို့ Google company ရဲ့ဒီလုံခြုံရေးပိုင်းဆိုင်ရာအကြီးအကဲ Chris Evans ကပြောပါတယ်သူတို့ရဲ့ project zero အဖွဲ့အနေနဲ့ internet ဆက်သွယ်မှုပို့ပြီးတော့မှလုံခြုံစိတ်ချရစေဖို့လုပ်တဲ့အလုပ်တွေကဘာအနှောင့်အဖွဲ့မှလည်းမရှိဘူးလို့တော့ဆိုပါတယ်ရှင်